online ကနေငွေကြေးလိမ်လည်နေတဲ့တရုတ်နိုင်ငံသားတွေရဲ့အဓိကခန်းကြီး36ခုရှိပြီးလူတသိန်းကျော်ကိုအလုတ်စေခိုင်းနေတဲ့အကြောင်းထိုင်းနိုင်ငံကိုရောက်လာတဲ့တရုတ်ပြည်သူလုံခြုံရေးလက်ထောက်ဝန်ကြီးလီချုံယီကပြောဆိုပါတယ်။ထိုင်းရဲတပ်ဖွဲ့စိုက်ဘာရာဇဝတ်မှုစုံစမ်းရေးဘူရိုကော်မရှင်နာဒုတိယဗိုလ်ချုပ်ကြီးထရီယွန်ဖျူပန်ကမနေ့ကတွေ့ဆုံခဲ့ပြီးသတင်းအချက်အလက်ဖလှယ်ခဲ့တာကိုဒီကနေ့ဘန်ကောက်သတင်းစာရှင်းလင်းပွဲမှာထုတ်ပေါ်ပြောဆိုပါတယ်။ထိုင်းနိုင်ငံထက်ခိုင်နဲ့ဆက်ဆက်နေတဲ့မြန်မာနိုင်ငံမြဝတီဘက်ကတရုတ်ငွေကြေးလိမ်လည်တဲ့ဂိုင်းတွေနှိမ်နှင်းကြီးထိုင်းနိုင်ငံနဲ့ဆွေးနွေးဖို့တရုတ်ကိုယ်စားလှယ်အဖွဲ့ကိုလက်ထောက်ဝန်ကြီးလူကြုံကြီးကဥဆောင်ပြီးရောက်ရှိလာတာဖြစ်ပါတယ်။တရုတ်နိုင်ငံသားတွေအများအပြားအွန်လိုင်းငွေလိမ်တဲ့လုပ်ငန်းတွေမှာအလုပ်လုပ်ဖို့ဖျားယောင်းခန်းစီခံနေရပြီးတချို့ကရိုက်နဲ့နှိပ်စက်တာသေဆုံးတာတွေတောင်ရှိတယ်လို့လည်းတရုတ်လက်ထောက်ဝင်ကြီးကပြောဆိုပါတယ်မြန်မာနိုင်ငံဘက်မှာဖန်စီပီအာရမခန်းစီခံနေရသူတွေပေါ်ဖော်ထုတ်ပြီးလွတ်မြောက်ရေးအတွက်ဖိအားပေးလှုပ်ဆောင်ဖို့အွန်လိုင်းငွေလိမ်ဂိုင်းတွေလုပ်ငန်းလက်ပတ်နေလို့မရအောင်ပိတ်ပင်ဖို့ကိုလည်းတရုတ်ပြည်သူလုံခြုံရေးလက်ထောက်ဝင်ကြီးကထိုင်းနိုင်ငံကိုတိုက်တွန်းသွားပါတယ်